တောင်တည်းမြောက်ကိုရီးယားနှစ်နိုင်ငံအကြားဆက်မှုဆောင်မှကြံနေတဲ့တောင်ကိုရီးယားနိုင်ငံသား9ယောက်ကိုနောက်ဆုံးအချိန်ဖြည့်ရှင်းလို့မရတဲ့အုပ်ချုပ်ရေးဆိုင်ရာကိစ္စရပ်တွေကြောင့်လို့ဆိုပြီးတော့မြောက်ကိုရီးယားဘက်ကပြန်မလုပ်ဘဲထားတာပါပဲ။ကိစ္စဆက်မှုဆောင်ဖွံ့ဖြိုးရေးစီမံခန့်ခွဲမှုကော်မတီကဥက္ကဋ္ဌဟွန်ယောင်ဟိုအပါအဝင်တခြား9ယောက်နဲ့အတူတယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီကဝန်ထမ်း2ယောက်တို့ဟာအခွန်နဲ့လစာကိစ္စတွေဆက်ဆက်ညှိနှိုင်းဖို့အတွက်ဆက်မှုဆောင်မှာဆက်ပြီးတော့ရှိနေရတဲ့အကြောင်းဆိုမျိုးတော်မှရှိတဲ့တနနိုင်ငံပေါင်းစည်းရေးဝန်ကြီးဌာနကပြောပါရယ်။ကိစ္စဆက်မှုဆောင်နဲ့ပတ်သက်လို့တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံအကြားနောက်ဆုံးအဆင့်ညှိနှိုင်းဆွေးနွေးမှုတွေလုပ်နေတဲ့အကြောင်းတနနိုင်ငံပေါင်းစည်းရေးဝန်ကြီးဌာနပြောခွင့်ရသူကပြောပါရယ်။ဒီလိုညှိနှိုင်းနေတဲ့အထက်ပေးဆောင်ဖို့ကြံနေတဲ့အခွန်ကိစ္စနဲ့ဧပြီလ9ရက်နေ့ကမြောက်ကိုရီးယားဆိုရကကိစ္စဆက်မှုဆောင်ကနေပြန်လည်ခေါ်ယူခဲ့တဲ့မြောက်ကိုရီးယားအလို့သမား9,300ရဲ့လစာကိစ္စတွေပါဝင်နေတာဖြစ်ပါတယ်။ကိစ္စဆက်မှုဆောင်မှာနောက်ဆုံးကြံနေတဲ့တောင်ကိုရီးယားဝန်ထမ်း50လောက်ထဲက43ယောက်ဟာတနင်္လာနေ့တုန်းကအိမ်ပြန်ခဲ့ကြတာဖြစ်ပါတယ်။အခုနောက်ဆုံးကြံတဲ့ဒီဝန်ထမ်း9ဦးရဲ့ဒီဒေသကထွက်ခွာမှုကတော့ကိုရီးယားကျွန်းဆွယ်ရဲ့ပြိုင်ဘက်နှစ်နိုင်ငံအကြားနောက်ဆုံးအဆင့်ငင်းညံ့တဲ့ဆက်သွယ်မှုကိုအပြီးပိုင်ဖျက်တောက်ပစ်လိုက်တော့မှာဖြစ်ပါတယ်ရှင်။